ပြီးခဲ့တဲ့အပတ်တနင်္ဂနွေနေ့ကကျင်းပပြီးစီးခဲ့တဲ့ဒုတိယအကြော့သမ္မတရွေးကောက်ပွဲမှာတူရကီလက်ရှိသမ္မတရီဂျက်တယစ်အာဒဝန်ကနေပြီးတော့ထပ်ပြီးတော့အနိုင်ရသွားတဲ့အတွက်တတိယအကြိမ်မြောက်သမ္မတသက်တမ်းထမ်းဆောင်ရမှာဖြစ်ပါတယ်။တူရကီစီးပွားရေးမကောင်းတဲ့အချိန်အပြည့်အစည်းများလွန်းလှတဲ့ငလျင်ကိစ္စကိုကင်တွယ်ပုံကိုဝေဖန်ခံရချိန်မှာပဲသူကအခုလိုရွေးကောက်ပွဲမှာထပ်နိုင်လိုက်တာပါ။ဒိုရီယန်ဂျုံးစ်ပြဖို့တဲ့သတင်းလွှာကိုကိုငိမ့်ညာပြောပြမှာဖြစ်ပါတယ်
။သမ္မတရီဂျက်တယစ်အာဒဝန်ဟာပြိုင်ဘက်ကမဲကီလီဒါဂလိုကိုဒုတိယအကြော်သမ္မတရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့အပေါ်အစ္စတန်ဘူမြို့ကတချို့ကကြိုဆိုကြပါတယ်။
Normal ပ
ါ။ဒါဟာပုံမှန်ရလက်ပဲဖြစ်ပါတယ်။ကောင်းပါတယ်။ကျွန်တော်တို့မျှော်လင့်နေတာလည်းအဲ့ဒါပါပဲ။ပထမအကြိမ်မှာကတည်းကရလက်ကိုဆုံးဖြတ်ပြီးသားပါ။ဒုတိယအကြိမ်မှာရလက်မထွက်ခင်ကတည်းကကြိုသိပါတယ်။တိုင်းပြည်အတွက်ကောင်းပါပါ
။ဒါပေမဲ့လည်းတူရကီမှာငွေကြေးဖောင်းပွားမှုနှုန်းအလွန်များနေပြီးငွေကြေးကလည်းအားနည်းနေတဲ့အပြင်တခြားအချက်တွေကြောင့်လည်းဒီအောင်မြင်မှုအပေါ်စိုးရိမ်တာတွေလည်းရှိပါတယ
် economy of socials
စီးပွားရေးနဲ့တခြားကိစ္စတွေမှာပြဿနာတွေကကြီးကြီးပါဒီလိုကိစ္စတွေကနှစ်ရက်အတွင်းဖြေရှင်းလို့ရတဲ့ကိစ္စတွေမဟုတ်ပါဘူးလောလောနဲ့လည်းရှင်းလို့မရပါဘူးလူတွေကလည်းပြဿနာရဲ့စိတ်ပိုင်းမှာပဲသူတို့ကကိုကြိုးအတွက်ပဲစဉ်းစားနေတာပါအ
ာဒိုဝန်အတွက်ကတော့ဒီနှစ်ရွေးကောက်ပွဲဟာအခက်အခဲဆုံးဖြစ်တယ်လို့မြင်ကြပြီးတူရကီမှာငွေကြေးဖောင်းပွားမှုနှုန်း40ရာခိုင်နှုန်းကျော်နဲ့ဖေဖော်ဝါရီလတုန်းကငရင်အပြက်စီးတွေပေါ်ကင်တွယ်မှုတွေကိုဝေဖန်ခံနေရတာပါ။ဒါပေမဲ့လည်းငလင်းတန်ခံရတဲ့ဒေသ